မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ Story သတင်းတော်ပျော်စုံမှုနဲ့ပတ်သက်လို့ American နိုင်ငံခြားရေးဝန်ကြီးဟာတူရကီသမ္မတပါဝင်တူရကီဆိုးရဆင်းရဲရရှိနေတဲ့ဒီနေ့တွေ့ဆုံဆွေးနွေးကြပါတယ်ရင်းကြီးပေါ်လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုလွန်ကျွန်းရေးကောင်စီမှဒီလနောက်ပိုင်းအစီရင်ခံတင်ပြဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဟာဒီကနေ့ကချင်ပြည်နယ်ကိုတွားရောက်ပြီးပြည်နယ်အစိုးရနဲ့တွေ့ဆုံရမှာငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းခဲ့ရလို့ကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောခွင့်ရဦးဒီစင်ရမ်ကပြောပါတယ်
။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်ကဘာတွေလုပ်ထားတယ်လဲကချင်ပြည်နယ်အစိုးရအဖွဲ့အားလို့ဒါမေးတယ်
တရင်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတရုတ်မြန်မာနိုင်ငံနှစ်နိုင်ငံနယ်စပ်မြင်တွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းကနေစင်ဖြူတော်ဈေးကော်မတီရုံးတိစောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းမှားတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေစိုက် sorry သတင်းတော့ပျောက်ဆုံးမှုတွေတကမ္ဘာလုံးသိအောင်စိတ်ကြကြစုံစမ်းဖော်ထုတ်မဲ့အကြောင်း sorry ခေါင်းဆောင်တွေကအမကန်ပြောကြားလိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီတို့ဟာဒီနေ့မှာတော့တူကီသမ္မတရီချစ်တိုင်ရဲ့ R1 ပါဝင်တူကီဆိုရဆင့်မြင့်ရရှိနေတဲ့တွေ့ဆုံပါတယ်သမ္မတ R1 နိုင်ငံခြားရေးဝန်ကြီးမက်ဗလက်ကာဘူဆိုဂလူတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အပတ်သက်လို့ဝန်ကြီးပွန်ပီကတူကီနိုင်ငံကပြန်လည်မထွက်ခွာခင်လူစုချင်းကြားမှတ်ချက်ပြီးပြောဆိုတာမျိုးတော့မရှိပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့သတင်းစာဆရာဂျမဲခါရှောက်ကြီးပြောဆိုမှုတွေအမေရိကန်ကစိုးရိမ်တဲ့အကြောင်းပြောဆိုခဲ့တယ်လို့တူကီနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေမှာအကူအညီပေးလို့တဲ့အမေရိကန်ရဲ့ဆန္ဒကိုထပ်လောင်းပြောဆိုခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ Sorry ပြည်မိသားစုအကြောင်း Washington Post သတင်းစာမှာဝေဖန်ရေးသားသူခါရှောက်ကြီးကတော့တူကီနိုင်ငံ Istanbul မြို့က Sorry ကောင်စစ်ဝင်ရုံနဲ့ဒီလအောက်တိုဘာ2ရက်နေ့ကဝင်သွားတာကိုနောက်ဆုံးတွေ့ခဲ့ရတာပါ။သူကို Sorry ထောက်လှမ်းရေးတွေကတပ်ဖြတ်ခဲ့တဲ့အကြောင်းတူကီဆိုရကတာဝန်ရှိသူတွေကပြောဆိုထားပေမဲ့ Sorry တာဝန်ရှိသူတွေဘက်ကတော့သတင်းတော်ကသူသဘောနဲ့သူကောင်စစ်ဝင်ရုံကပြန်ထွက်သွားတဲ့အကြောင်းပြောဆိုထားပါတယ်။ခါရှောက်ကြီးကို Sorry ထောက်လှမ်းရေးတွေကထိုးချဲ့ပြီးစေခတ်ခဲ့တယ်လို့နောက်ဆုံးမှာတပ်ဖြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ပြုခဲ့တဲ့အကြောင်းလဲ Wall Street Journal ကမနေ့နောက်ပိုင်းမှာပဲရေးသားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးပေါ်ပြောကတော့ sorry ပြင်ဆမ်မန်အရှိမင်းသားမိုဟာမက်ဘင်ဆမ်မန်နိုင်ငံရဲ့ဝန်ကြီးတပ်တဲ့ဂျူဘီယာတို့နဲ့တွေ့ဆုံရမှာဒင်းတော်ပြောဆိုမှုကိုအပြည့်အဝစုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းအလေးထားပြောဆိုခဲ့သလို sorry ကောင်းဆောင်တွေဘက်ကလည်းစုံစမ်းစစ်ဆေးဖို့အာမခံခဲ့ကြတဲ့အကြောင်းတူကီနိုင်ငံကိုမသွားခင်မှာပဲဒင်းတော်တွေကိုပြောဆိုထားပါတယ်
ဘရစ်စစ်ဆိုခေါ်တဲ့ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်ရန်နာထားတဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်စဖို့ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့ EU ကောင်ဆောင်တွေဒီကနေ့ပုံတွင်းနေမှာတွေ့ဆုံမှာပါ။အဲ့ဒီလိုခွဲထွက်ပြီးတဲ့နောက်ပိုင်း EU နဲ့ဗြိတိန်နိုင်ငံကြားဆက်ဆံရေးတွေနဲ့ပတ်သက်ပြီးလရည်နဲ့ချီဆွေးနွေးခဲ့တာမှာသဘောတူညီမှုအတော်များများရခဲ့ပေမဲ့ညှိနှိုင်းလို့မရသေးတဲ့အဓိကအချက်တချို့လည်းကျန်နေပါသေးတယ်။ဒီအချက်တွေထဲမှာဗြိတိန်ပိုင်နယ်မြေဖြစ်တဲ့ Northern Ireland နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့ Ireland ကြားနယ်စပ်ကိစ္စလည်းပါဝင်ပါတယ်။ EU အဖွဲ့ဝင်တွေကိုဝန်ကြီးချုပ် Mega မင်ခွန်ပြောပြီးတော့ EU ကောင်ဆောင်28ဦးတို့ဟာဝန်ကြီးချုပ်မေမပါတဲ့တီးတန့်ညစာစာပွဲမှာ Brexit နဲ့ပတ်သက်တဲ့အပြည့်အဝကိစ္စဆွေးနွေးကြမှာပါ။အဲ့ဒီလိုရှေ့မတိုးတာဖြစ်နေတဲ့ကိစ္စရတွေဖြေရှင်းနိုင်မဲ့ခိုင်မာတဲ့အဆိုပြချက်တွေရှိထားပြီလားဆိုတာကိုဝန်ကြီးချုပ်မေကိုမေးဖို့စဉ်းစားထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကစီဝေးတိုင်ခင်ပြောဆိုပါတယ်။လာမယ့်နှစ် March လမှာဥရောပတပ်ခွဲကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စမှာညှိနှိုင်းလို့မရနိုင်တဲ့ကိစ္စတွေအတွက်အဖြေရှာပြီးရှေ့ဆက်လုပ်ကိုင်နိုင်မလားဆိုတာဟာဝန်ကြီးချုပ်မေရဲ့အဆိုပြချက်ပေါ်မှာမူတည်နေပါတယ်လို့လည်း Tusk ကပြောပါတယ်။ကုန်သွယ်ရေးနဲ့လွတ်လပ်စွာသွားလာခွင့်လိုကိစ္စရပ်တွေမှာတရားဝင်သဘောတူညီမှုတွေလုပ်မထားတဲ့ No Deal Brexit လို့ခေါ်တဲ့သဘောတူညီမှုမပါပဲ Britain ခွဲတော်ရေးကိစ္စကိုလည်း EU ကောင်ဆောင်နဲ့ဆွေးနွေးဖို့ပြင်ဆင်ထားတဲ့လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကပြောပါတယ်။
အဖကနငယ်မှာချင်းပါမယ်လွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစင်လောင်းတူးဟာစီယုံရေးအဖွဲ့ရုံးခန်းမှာပဲဒီနေ့ဘုံခွဲတက်ခဲ့ခံရပြီးတည်ဆုံသွားတဲ့အကြောင်းအခင်းဖြစ်ရာဟမ်မန်ပြည်နယ်ကအစိုးရတောင်းရင်ရှိသူတွေကပြောပါရယ်လက်စကာကားမျိုးကစီယုံရေးအဖွဲ့ရုံးခန်းမှာပောက်ကွဲမှုဖြစ်ပေါ်ရကကိုစင်လောင်းဂျဘာကွာမန်တည်ဆုံသွားတယ်လို့အများပြတ်တမ်းရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရက ပြောဆိုလိုက်တာပါ။ဟမ်မန်ပြည်နယ်အရေးပေါ်ဆေးရုံကဆရာဝန်2ဦးကတော့လူနှစ်ဦးသေဆုံးပြီး6ဦးထဏ်ရရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒေသခံသတင်းတွေမှာတော့စူပါကုန်းအောက်မှာထောင်ပေါင်းထောင်တက်ခတ်ခဲ့တာလို့ဖော်ပြနေကြပေမဲ့မြင်းမြင်တွေ့သူတွေချို့ကတော့ကိုယ်စီလောင်းကိုထောက်ခံသူဟန်ဆောင်ထားတဲ့အသေးခံဘုံကွက်သမားကရုံးထဲကိုဝင်လာပြီးဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားတာပါ။ဖြစ်ဖြစ်ကိုစုံစမ်းစစ်ဆေးဖို့အခင်းဖြစ်ရနေရမှာစုံစမ်းရေးအဖွဲ့ရရှိနေတဲ့အကြောင်းလဲဟမ်မန်ပြည်နယ်ရဲတပ်ဖွဲ့ပြောဝင်ရကပြောဆိုထားပါတယ်။တာလီဘန်အဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်
။အစ္စရေးတောင်ပိုင်းကလူနေရပ်ကွက်ထက်ကိုပါလက်စတိုင်းစစ်သွေးကြော်တွေကရော့ကက်ဒုံးလက်နက်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုပြီးအစ္စရေးတို့ဘက်ကပြောဆိုလိုက်ပြီးမကြာခင်မှာပဲဂါဇာကမ်းမြောင်ဒေသထက်ကစစ်သွေးကြော်ရဲစခန်းတွေကိုအစ္စရေးတိုက်လေယာဉ်တွေနဲ့ဒီကနေ့ဗုဒ္ဓနေ့မှာပစ်ခတ်တက်ခဲ့ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။လူနေရပ်ကွက်ထက်ကိုရော့ကက်ဒုံးလက်နက်တွေနဲ့အခုလိုပစ်ခတ်တက်ခတ်ခဲ့တဲ့အတွက်လူ3ဦးကိုဆေးရုံတင်လိုက်ရတယ်လို့ဆေးဖက်ဆိုင်ရာတာဝန်ရှိသူတဦးကအစ္စရေးရေဒီယိုကိုပြောပါတယ်။ဂါဇာကမ်းမြောင်ဒေသထက်ကပါလက်စတိုင်းတို့ပစ်လွတ်လိုက်တဲ့တခြားရော့ကက်ဒုံးလက်နက်တစ်စင်းကတော့ပင်လယ်ထဲကျသွားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်ရဲ့တိုက်လေယာဉ်တွေကနေရာ8ခုကိုပြင်းထန်တိုက်ခတ်ခဲ့ကြတယ်လို့ဂါဇာကမ်းမြောင်ဒေသထဲမှာနေထိုင်နေကြတဲ့လူတွေကပြောပါတယ်။တိုက်ခတ်မှုနဲ့ပတ်သက်ပြီးလူသေဆုံးမှုသတင်းတွေတော့ချက်ချင်းထွက်ပေါ်မလာသေးပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာစစ်တပ်ကပြည်ခရိုင်နယ်ထဲစစ်ဆင်ရေးတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးဝါဝါချိုးဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာအစီအခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီမှာ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ Sweden 6နိုင်ငံတို့ကအချက်လက်ရှာဖွေရေးဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ခေါင်းဆောင်ကဒီလနောက်ပိုင်းမှာတင်ပြဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလာကြပါကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်သူစွန်းကတော့တိုးတက်မှုတွေကိုလွတ်လွတ်လပ်လပ်ပြီးတာဝန်မှုခံမှုရှိရေးကျူးပတ်မယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုမရမဲ့အန်ဒီရှိရဲ့လုပ်ရဖြစ်သတိပေးထားတဲ့စာဆောင်ကိုမနေ့ကတော့ပဲပေးဖို့ကန့်ကွက်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARSA ဆွေးနွေးဖွဲ့တွေကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြမှုအဆင့်ထိရောက်နိုင်တဲ့လက္ခဏာတွေတွေ့ခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကဩဂုတ်လရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါ။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ထဲကရန်နဲ့ချီရဲ့ရိုဟင်ဂျာတွေကိုအချက်အလက်ရှာဖွေရေးဖွဲ့ဝင်တွေမင်းမြန်ဆောင်ရမှာတော့စုလိုက်ပြုံးလိုက်အားမပြုချင်တာရွာလုံးချုပ်မီးရှို့ခံခဲ့ရတာဥပဒေမဲ့တက်ပြတ်တာတွေပါဝင်ရက်ဆက်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ကြောင်းပြောဆိုထားပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးပေါ်စုံစမ်းဖော်ထုတ်နိုင်အောင်လူညိုရေးကောင်စီကနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါင်းဆောင် ICC ကိုတာဝန်ပေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ကတိုက်တွန်းထားတာပါ။မြန်မာဆိုရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့နိုင်ငံတကာတရားဝင်ကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။မနက်ဖြန်ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံရဲ့ကာကွယ်ရေးဝန်ကြီးများညှိနှိုင်းခါမှာအာရှဒေသအတွက်အထောက်အကူဖြစ်မဲ့ကိစ္စတွေဆွေးနွေးဖို့ရှိနေပြီးအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုတရုတ်ဘက်ကရှောင်လွှဲနိုင်မဲ့ပုံရှိတယ်လို့ဒေသအရေးကြွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်အရေးမှာတရုတ်တို့ရဲ့လုပ်ရအပေါ်မကျေမနပ်ဖြစ်နေကြတဲ့ဝန်ကြီးအချို့အပါအဝင်အရှေ့တောင်အာရှနိုင်ငံကကာကွယ်ရေးဝန်ကြီး၁၀ဦးထက်မနည်းတို့ဟာအောက်တိုဘာလ၁၈ရက်ကနေ၂၀ရက်နေ့ထိအာဆီယံကာကွယ်ရေးညှိနှိုင်းခါမှာ၃ရက်သားတွေ့ဆုံဆွေးနွေးကြမှာပါ။တောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေချက်ထွင်လာမှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းညှိနှိုင်းခံကိုတရားမှာဖြစ်ပါတယ်။စစ်ရင်အာဂျီနိုင်ငံဖြစ်တဲ့တရုတ်တို့ကသူပိုင်တယ်လို့ပြောဆိုထားတဲ့တောင်တရုတ်ပင်လယ်တွင်ကနယ်မြေတချို့ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းသူတို့ပိုင်ဖြစ်တယ်ဆိုပြီးပြောဆိုထားတာပါ။ငါးပစွန်တွေရင်းနှီးတဲ့တဘာဝတောင်ငွေအပါဝင်ကုန်တင်တင်မောကြီးတွေတွာလာရလမ်းကြောင်းဖြစ်တဲ့စတူယန်ကီလိုမီတာ3တန်းခွဲရှိတဲ့တောင်တရုတ်ပင်လယ်ထက်ကနယ်မြေ90ရာခိုင်နှုန်းလောက်ကိုတရုတ်ကသူပိုင်တယ်လို့ပြောဆိုထားတာပါ။ပင်လယ်ရေကြောင်းလုံခြုံရေးအတွက်ဒါမှမဟုတ်စွမ်းအင်ပူပေါင်းရှာဖွေတဲ့လုပ်ငန်းမျိုးလိုစီးပွားရေးပူပေါင်းဆောင်ရွက်မှုတွေမှာတရုတ်တို့နဲ့တွဲပြီးတော့တိုးမြှင့်လုပ်ကိုင်ဖို့မျှော်မှန်းထားကြတဲ့အရှိတောင်အာရှကာကွယ်ရေးဝန်ကြီးတွေကတရုတ်အပေါ်ပျော့ပျော့ပြင်းပြင်းဆက်ဆံလိမ့်မယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ
်။အိန္ဒိယနိုင်ငံမှာကာရှမီးယားဒေသကအငင်းပွားနယ်မြေတွင်အစိုးရတပ်ဖွဲ့ဝင်တွေနဲ့ဒီနေ့ပြန်လည်ပစ်ခတ်မှုတွေဖြစ်ရာကစစ်သွေးကြွနှုတ်ထက်မှနဲ့တည်ဆုံသွားပါတယ်။အိန္ဒိယနိုင်ငံမှာကာရှမီးယားဒေသကအဓိကမြို့ဖြစ်တဲ့ဆရီနဂါမြို့တွင်ကရက်ကွက်တစ်ခုမှာဖြစ်ခဲ့တဲ့ပစ်ခတ်မှုတွင်အိန္ဒိယရဲတပ်ဖွဲ့ဝင်2ဦးလည်းတည်ဆုံသွားပါတယ်။ ကရှမီးယားဒေသတစ်စိတ်ပိုင်းကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကအပြည့်အဝအုပ်ချုပ်권ရရှိဒါမှမဟုတ်လည်းတိကျလွတ်လပ်တဲ့ဒေသဖြစ်ခွတ်ထွက်ဖို့အိန္ဒိယဗဟိုဆွေးနွေးကိုစန့်ကျင်တဲ့ပုံကံမှုကြီးစတင်ပေါ်ပေါက်ခဲ့တဲ့1989ခုနှစ်ကစလို့ဒေသရင်းမှာလက်နက်ကပ်ပြုခတ်တွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ကရှမီးယားဒေသခွတ်ထွက်ရေးတဲ့ပုံကံနေသူတွေကိုပါကစ္စတန်နိုင်ငံကလက်နက်ထောက်ပံ့ကူညီနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဒီမှာဝင်တာတောင်တန်းဒေသကရှမီးယားနယ်မြေတစ်ခုလုံးကိုပိုင်ဆိုင်ရောင်းတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပြောဆိုထားပါတယ်
။ထိုင်းနိုင်ငံရဲ့လာမယ့်နှစ်အထူးထူးရွေးကောက်ပွဲနောက်ပိုင်းအယက်သားအစိုးရလက်ထက်မှာနိုင်ငံရေးပဋိပက္ခတွေဖြစ်လာခဲ့မယ်ဆိုရင်ထိုင်းစစ်တပ်ကနောက်ထပ်ကြာဝင်ဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်လို့စစ်တပ်အကြီးအကဲတစ်ကဒီကနေ့အတိအကျပြောဆိုမသွားပါဘူး။အနီးကစောင့်ကြည့်ခံရတဲ့ထိုင်းစစ်တပ်ကပဲမလိုက်တဲ့ကြားနေသူအဖြစ်ရပ်တည်သွားမယ်လို့ဒီလထက်မှာပဲထိုင်းစစ်တပ်အကြီးအကဲဖြစ်လာတဲ့ပိုချုပ်ကြီးအပီယတ်ကောင်ဆောင်ပွန်ကပြောပါရယ်နိုင်ငံရဲ့အချိုးအမြတ်အတွက်စစ်တပ်ကိုအုံချရာမျိုးတွေရှောင်ရှားနိုင်အောင်ကုချင်းကစပြီးအသေးချလုပ်ကိုင်သွားမယ်လို့ဗိုလ်ချုပ်ကြီးအပီယတ်ကသတင်းထောက်တွေကိုဖန်ကောက်မြို့မှာပြောဆိုသွားတာပါနောက်ထပ်စစ်အာဏာသိမ်းမှုမျိုးလုပ်ဖို့ပြင်ဆင်ထားသလားဆိုပြီးသတင်းထောက်သူကမေးမြန်းရမှာတော့ပိုချုပ်အပီယတ်ကအတိတ်ကလိုနိုင်ငံရေးပဋိပက္ခတွေဖြစ်မလာရင်စစ်တပ်ကကြောက်ဝင်စရာမလိုဘူးလို့ဖြေကြားတော့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒီကနေ့အချင်းပြည်နယ်ကိုပထမဆုံးချိန်ဖြစ်သွားရောက်ခဲ့တာမှာပြည်နယ်အစိုးရနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းပါတယ်အထူးကိုယ်စားလှယ်ရဲ့ကချင်းပြည်နယ်ခရီးစဉ်မှာကုလသမဂ္ဂလုပ်ငန်းအဖွဲ့တွေလူမှုအဖွဲ့တွေအပြင်မြောက်ပိုင်းစစ်ဌာနချုပ်ကတိုင်းမှုနဲ့တွေ့ဆုံမှုရှိသလိုစစ်ရှောင်စခန်းတွေကိုလည်းတွားရောက်လည်လာဖို့ရှိပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရင်ဂါဘာဂျင်နာဟာဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်မြို့ကြီးနားမြို့ကိုရောက်ရှိပြီးပြည်နယ်အစိုးရဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီလိုတွေ့ဆုံရမှာတော့ပထမဆုံးခီးစဉ်ဖြစ်မိတ်ဆက်တာနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုမင်းမျက်နာတွေရှိခဲ့ကြောင်းကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးတီစိန်ရန်ကအခုလိုပြောပါတယ
်။သူကတော့ဒါပရမအချင်းကချင်ပြည်နယ်ကိုရောက်လေဆိုတော့သူကမင်းကမင်းဘောနေရတော့နောက်တစ်ခေါက်လာမှပဲအများကြီးမင်းနေတယ်။ငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်ကဘာတွေလုပ်ထားတယ်လဲကချင်ပြည်နယ်အစိုးရအပေါ်ရလို့ဗာနေလေတော့ဒီလူနေဆိုရအနေနဲ့ငင်းကြရင်နဲ့ပတ်သက်လို့တော့ဘဟုကဒီအဖွဲ့ဖွဲ့ထားတာမရှိသေးတယ်။နောက်တခါတရားရဲ့ NCA မှာလက်မှတ်ထိုးထားတာမရှိသေးဘူး။ငင်းကြရင်နဲ့ပတ်သက်လို့တော့ဒီနေအစိုးရအနေနဲ့ဘာမှပြောရေးစုပ်ွင့်လည်းပြောပိုင်ွက်လည်းမရှိပါဘူးဆိုတော့တန်းဟိုနေ့ချုပ်ကပြောလိုက်တာ
ဒီနေ့တွေ့ဆုံပွဲမှာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာရဲ့ခီးစဉ်မှာလိုက်ပါလာတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ပါဝင်ခဲ့တယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်လုံချုံရင်းနဲ့နေဆက်ရေးရာဝန်ကြီးလူမှုရေးဝန်ကြီးနဲ့ဥပဒေချုပ်တို့ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာမရှိဘဲကုလသမဂ္ဂဘက်ကသတင်းထုတ်ပြန်တယ်လို့ယူဆကြောင်းသာပြောဆိုပါတယ်။ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစိုးအောင်ကအခုလိုပြောပါတယ်
။ဒီမှာရှိနေတဲ့ UNIGO တွေ CSO တွေဒါတွေတွေ့မယ်တွေ့ရတယ်။ဒီကနေ့ညနေပိုင်းလောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုမြောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်းမှုလိုဘာလို့လဲတွေ့ဖို့တော့စီစဉ်ထားတာပေါ့။ကဲမနေလဲသွားရရှိမှာပါ။
ဒီလိုတွေ့ဆုံပြီးရင်အထူးအကြံပေးပုဂ္ဂိုလ်ရဲ့ကချင်ပြည်နယ်ခီးစဉ်ဟာမနက်ဖြန်မှာပြီးဆုံးပွဲရှိနေပြီးရှမ်းပြည်နယ်ဘက်ကလည်းတွားရောက်ဖို့ရှိနေပါတဲ့ပြီးခဲ့တဲ့ရက်တွေကတော့အထူးအကြံပေးပုဂ္ဂိုလ်ဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရဒေသခံလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့ပါတဲ့ကုလသမဂ္ဂအတွင်းမှုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာမြန်မာနိုင်ငံကိုဒီလ10ရက်နေ့ကရောက်ရှိခဲ့ရမှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။တရုတ်မြန်မာနိုင်ငံနယ်စပ်မြင်းတွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းမှာစင်ဖြူဈေးကော်မတီရုံးတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကိုင်အဖွဲ့တပ်ဖွဲ့ကနေဒီကနေ့ဝင်ရောက်တားမြစ်ခဲ့ပါတယ်။ကြိုတင်အကြောင်းကြားတာမရှိဘဲလက်နက်နဲ့ဝင်ရောက်တားမြစ်တဲ့အပေါ် နှစ်နိုင်ငံတန်တမန်နီးအရာတည်အစိုးရကိုကန့်ကွက်ထားတယ်လို့ဒေသခံမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်မြန်မာနယ်စပ်နီးမှာမူဆယ်မြို့နယ်စေမျိုးဈေးကော်မတီရုံးဆောင်တာကိုဒီမနက်မှာတရုတ်လက်နက်ကန်တပ်ဖွဲ့ကနေဝင်ရောက်တားဆီးခဲ့တာပါဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမာနီးရတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအုပ်ကာကပြောပါတယ်
မနက်ကကျွန်တော်တို့ဒီစင်ပြူဈေးမြန်မာဘက်ကနေပြီးတော့ဟိုဈေးကောင်းရောအဆောက်အအုံဆောက်တဲ့နေပတ်သက်ပြီးတော့ဒီဘက်ကနေပြီးတော့အာလာရောက်ကန့်ကွက်တာရှိပါတယ်ခင်ဗျအင်းအားတော့တို့45အဲ့ပတ်ချာလောက်ရှိမှာပါရုပ်ဆောင်တာကတော့ကျွန်တော်တို့မြန်မာဘက်ကျန်းတော့တာပေါ့နိုင်ငံနယ်စပ်ကိုဒါပေါ့နော်တတ်မှတ်ရတဲ့ဟာနဲ့မကန့်ညီဘူးဆိုရင်တို့တတ်မှတ်ပါကြတော့ရှိပါလေအတိုးတော်လည်းပဲခုနလက်နက်ကန်အဖွဲ့တို့ပါတို့ဒီလိုလာရောက်ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့ဒါကြိုတင်အကြောင်းကြားပြီးခုရဲ့ယူပါပါတယ်အခုတော့တို့အကြောင်းကြားချင်းမရှိတဲ့ကြောင့်ကျွန်တော်တို့ကတော့နိုင်ငံတာဝန်နီးရနေလို့ကန့်ကွက်စွာဒါပြဖို့ပြီးဖြစ်ပါလေခင်ဗျာ
ဒီကနေ့မနက်၈နာရီလောက်ကရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်နယ်စပ်မူဆယ်မြို့နယ်တွင်ကစင်ပြူပေါင်းဒီနယ်စပ်ကိမ်းမှာဈေးကော်မတီရုံးတည်ဆောက်တာကိုတားမြစ်မှုဖြစ်ပွားခဲ့တာပါဒီအဆောက်အုံကသတ်မှတ်နယ်နိမိတ်သက်ကျော်ပြီးနိုင်ငံနယ်စပ်စည်းနဲ့တိုက်ကနေလို့တိုင်းမြစ်သားလို့ယူဆတဲ့အကြောင်းဥဥက္ကာကဆက်ပြောပါတယ်
။အကြောင်းကတော့ကျွန်တော်တို့ဒါနိုင်ငံနယ်စပ်မြင်းရဲ့ဆီမီလာတွင်းမှာဒါတစ်ဖက်နဲ့တစ်ဖက်အခိုင်အမာဆောက်မဆောက်လို့ရဆိုတော့ကျွန်တော်တို့သဘောတူညီချက်ရှိပါတယ်။အဲ့တော့သူတို့အနေနဲ့ဒါကျွန်တော်တို့ဒီဆီမီလာတွင်းကြောက်နေတယ်လို့ဒါယူဆလို့လာရောက်ကမ်းလို့တယ်လို့အဲ့လိုပဲယူဆပါတယ်
။နိုင်ငံနယ်စပ်မြင်းသားမှာခိုင်မာတဲ့အဆောက်အုံမဆောက်လို့ဖို့တရုတ်ဘက်ကလာရောက်တိုင်းမြစ်ခဲ့တာဖြစ်ပြီးတရုတ်လက်နက်ကန်တပ်ဖွဲ့ဝင်တွေနဲ့သူတင်ကားအပေါ်စား၃စီးနဲ့ပါဝင်ချက်ပါတယ်။တင်ကားလို့ကတော့တရုတ်ဘက်ချမ်းမှာရပ်ထားတယ်လို့ဒေသခံတွေကပြောပါလေ။လုံးလုံးစုံစုံမြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီစောက်အုံစောက်တဲ့လုပ်ငန်းကိုယာယီရပ်ဆိုင်ထားခဲ့ပါတယ်။နိုင်ငံနယ်စပ်နာဈေးကော်မတီယုံစောက်လုပ်နေမှုနဲ့ပတ်သက်လို့မူဆယ်မြို့ခံရှမ်းစာပင်နဲ့ယဉ်ကျေးမှုကော်မတီတွင်းမှုဆိုင်းမြောက်အောင်ကအခုလိုအမြင်သဘောထားပေးထားပါလေ။နယ
်စပ်ဆိုတော့သူကဖလောက်မီတာကသတ်မှတ်ထားတယ်။တော့အလုံးအဆောက်ထားတယ်ဆိုတော့အဲဆိုတာကလည်းနည်းနည်းလိုနေတာဆိုအခိုင်အမာအဆောက်အဦတွေမဆောက်ရအောင်လေ။
ဒီအော်တိုဘာလဇန်ပိုင်းလုံးကလည်းမူဆယ်မြို့နယ်မဟီရိုမြို့နယ်ခွဲတွင်းမှာတရားမဝင်ဝင်ထွက်သွားလာနေတဲ့လမ်းတွေကိုတရုတ်နိုင်ငံခံအာဏာပိုင်တွေကနေမြောင်းတူးပေါ်ခဲ့တယ်လို့စိုင်းမြအောင်ကပြောပါတယ
်။မဟီရိုနယ်မျက်နှာချင်းဆိုင်ရွာကရှင်ချင်းပေါ့ပြီးတော့ကောက်ကုတ်နယ်ပြုတ်ပြီးထက်ချမ်းကိုဖြိဆက်နေတာကောင်းဆောင်ပေါ့သူကအဝင်ထွက်သွားလာနေကြအဲ့မှာသူတို့နယ်မြေထဲမှာပဲဖြိဆက်တဲ့နေရာမှာပဲသူကမြောင်းတူးလိုက်တာသွားလို့မရအောင်မောင်ခိုလေးတွေတို့ကပုံဝင်အောင်ပေါ့ဒီရွာကသွားလာနေတဲ့ရွာတဲ့ဒါကနည်းနည်းအချက်တွေ့တော့ပါတော့ပေါ့
မူဆယ်မြို့ဟာတရုတ်နိုင်ငံနဲ့ဆီဆက်နေတဲ့မြို့ဖြစ်ပြီးတရားမဝင်မောင်ကိုရောင်းဝယ်မှုတွေမရှိအောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းနဲ့မုံကူလမ်းပေါ်မှာရှိတဲ့မြန်မာပိုင်နယ်ဖိုင်ကောင်းကျေးရွာတွင်ကိုလုံခြုံရေးဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဘက်ကဝင်ရောက်လာပြီးညီတွေကိုဘက်ဟိုးနဲ့တူပြီးခြံစည်းရိုးခတ်ဖို့လှုပ်ဆောင်နေတဲ့အတွက်ဒေသခံတွေနဲ့မြန်မာအာဏာပိုင်ဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ
နိုင်ငံရင်တရင်ပြပို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်ထိုင်းနိုင်ငံမှာ Operation X-ray Out လို့ခေါ်တဲ့စစ်စင်ရေးအတွင်းထိုင်းနိုင်ငံတောင်ပိုင်းပြည်နယ်တွေမှာဥပဒေနဲ့မညီဘဲနေထိုင်ကြတဲ့နိုင်ငံသားတထောင်ကျော်ဖမ်းဆီးခဲ့တာမြန်မာနိုင်ငံသားတွေလည်းရာဂဏန်လောက်ပါဝင်ပါတယ်မအေးမာကသတင်းပြပို့ထားပါတယ
်ထိုင်းတောင်ပိုင်းကနိုင်ငံသားတွေအများဆုံးနေထိုင်နေကြတဲ့ဖုခက်မြို့နယ်အတွင်းငင်းကြီးကရဲတပ်ဖွဲ့နဲ့အတူလူဝင်မှုကြီးကြပ်ရေးဖွဲ့ရေတပ်တော်ဝင်ရဲတပ်ဖွဲ့ပါဝင်အင်အား250ကျော်နဲ့တမြို့လုံးမှာရှိနေတဲ့ကွန်ဒိုတိုက်ခန်းနဲ့ဟိုတယ်ပါဝင်နေရာပေါင်း369နေရာကိုဝင်ရောက်စစ်ဆေးခဲ့တာပါခိုင်းတောင်ပိုင်းအခြေစိုက်ပြည်ညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကတော့နေရာအတော်များများမှာဖမ်းဆီးတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပါတယ
်နေရာတော်တော်များများကိုသူလိုက်ပြီးတော့ဒီဖတ်တဲ့ဖိုင်နန်ရှင်မှာသူတို့ပြင်တော့အဲ့ဒီပိုပါစရိတ်ဖြစ်နေတဲ့လူတွေနောက်ပြီးတော့ဗျားမဝင်ဝင်တဲ့လူပေါ့လေတခြားနိုင်ငံဝင်လာလူအဲ့ဒါတွေတွေ့ရလေတောင်ပိုင်းမှာလည်းရှိတယ်မှာတန်ဟိုဘန်ကောက်မှာလည်းရှိတဲ့နိုင်ငံလုံးအထူးသဖြင့်တော့ဒီနိုင်ငံသားတွေလာများတဲ့နေရာပေါ့နော်အဲ့ဒီနေရာမှာဖြစ်တာပေါ့အဲ့ဒါဖုကစ်ကတော့ဒါနိုင်ငံသားတွေတိုက်တဲ့နေရာဆိုတော့ပါတာပေါ့နော်ဘန်ကောက်ရဲ့ဖုကစ်ချင်းမှမှာလည်းဖမ်းတာပဲ
နိုင်ငံသားတွေအလာများတဲ့ဖုကစ်မြို့နယ်အတွင်းမှာတော့တရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်ဗီဇာတက်တန်းကုန်နေပေမဲ့ဆက်လက်နေထိုင်နေကြတဲ့နိုင်ငံသားတွေရာဂဏန်းနဲ့ချီပြီးဖမ်းဆီးခံခဲ့ရပါတယ်။ Operation X-ray Out လို့ခေါ်တဲ့လူကိုယ်ရင်းကိုဓာတ်မှန်ရိုက်အသေးစိတ်ကြည့်တယ်လို့အသေးစိတ်ရှာဖွေဖမ်းဆီးနေတဲ့စစ်စင်ရေးကိုအော်တိုဘာလ10ရက်နေ့ကနေ14ရက်နေ့ထိပြုလုပ်ခဲ့ရမှာဖမ်းဆီးအရေးယူခံရတဲ့နိုင်ငံသားဥယျာဉ်စုစုပေါင်း1000ကျော်ရှိခဲ့ပြီး983ဦးဟာဗီဇာတက်တန်းကုန်လွန်နေကြသူများဖြစ်တယ်လို့လူဦးရေ880ဟာလဲတရားမဝင်နေထိုင်နေကြတဲ့သူတွေဖြစ်ကြောင်း เมื่อเช้าที่ตาลาวกาเย่หมูจีเจนเนอเรลไรซ์งาทบทวนเจ้าสุเกบาร์เอไทยนั่งเงาตาวใบเนี่ยมีฮะมุ่ยสีวานเนี่ยลูกองกูมูเรติกาโป้สาวมีเรลแลนจอบที่นี่ราจาวมุกินเนี่ยนี่ลงงานดีกว่าเนี่ยมีงานเยอะเลยพี่ยี่เจ้าตัววิ่งยี่เจ้าพ่อเนี่ยที่ตากันเสียเจ้าพ่อรีบาเอ็งอาตุมีทาราวาคุยไปเนี่ยด้วยไทยนั่งเงาพี่บีมันลิซานั่งเงาโค้งบูโจซาร์เนี่ยมันนั่งเงาดารีเนี่ยลูกองกูเรียกเพื่อนซาร์ดีกูเลย
ท่านสิเอี่ยอยู่ในลูซูบาร์เอที่ลูเรียลูเปิดร้านในลาลาชิจังกูเลยอุเมอุกาเปียบยาบาร์เอโอ้บ่าวดีเกลียดรู้ว่าว่าลูมังกูว่าลูมังกูว่าบ่าวดีเปิดร้านในลูมังกูจุนเนี่ยฮะไทยมาเลเนเซ่ให้ยามอยู่แสดงขยันด้วยงาเสตอด้วยมาบริษัทกูเข้าไปแบบยามานั่งงานด้านนั้นเสตโต้กูไทยเนี่ยจะต้องเจ้าลีต้องตัวยาลีเจียนจะเพื่อการพัฒนาบีอุตสาหกรรมอะไรไทยนั่งงานด้านอุกูเลยพัฒนาสิ่งนี้บาร์เอท่านยามาเนเซ่
ยังน้องอันนี้เวลานี้เลยยังมาในงานดารีฮะบริษัทกูปูเบจามีลูกองกูเลยไปซาริกูตั้งเว้นน่ะต้องอันนี้ต้องที่ไปเกี่ยวจะเอาเว้นแข่งกันจะมาเลยเดี๋ยวไปด้วยฟังซีเรื่องมาโรที่ยามาเว้นนี้ทันนี้เลยยังมาเลยยากันแล้วฟังซีแข่งกันจะมาเลยใช่ตัวเราเชื่อใช่ไม่จ้าไปยังอะไรไปสู้ด้วยอะไรนี่ยังยิ่งที่ดีนี่ละกันมา สุดยอดเจ้ามรณ์เลยอาชีพใครจะเสียชาเลยแต่ละนักการพูดวิจารณ์ทบทวนวิจารณ์ชูยาชีเกจจาวาเลยที่เจ้าก็ต้องรู้ได้ยากเลยนี่ละกันมาอันนี้ก็ที่ไหนรู้ไม่ยากเลยชัดชูกูว่าสุนีบุลละแข่งกันจาระฮะเอามีมุดคู่ลูกสุนัยมาดละปีรุ่นยี่ยี่ตะคู่ลงตัวเชื่อสนายีบาร์เรลูนี่ดีดเลยสุราริโกฟิวเอสนี่นี่ยาตายาลีลาสิเซมาสุนีจายาออกมาเช่นตัวราชินุยยี่ยี่สนารีลูลาจัตริโกเลยป่าวเวนสุนีจาวุเพกอจมาเลย ป่าวเวนสุนีมีเนื้อลูดูอินเน่ฟิวเอฟโฟนนับเจ้าเนตงานเน่ตู้เชนเน่งางางาลีกูคอยอยู่บีสัตว์ยามเอเจลิฟงนับกูจูเทปปูชาในมาเร่กูรังก์ป่าวเวนไนเน่ดูอินเน่เล่อีเมลเน่เว็บพีพีแต่ไฟเน่เว็บพีพีฟิวเอฟอีเมลเลยซะฟามิสแอทซีโอเอนิวส์ดอทคอมกูจูเทปปูชาในเดลูฟิวเอฟเฟซบุ๊กสามีนามาเล่มาเช็ดดูจูเทปปูชาในมาเร่
สิ่งนี้จะทำให้ลีลาสิ่งนี้ก็ตัวสวาร์เช่นฟิวเอเดย์ลีลาสิ่งนี้ก็เป็นสิ่งอิงานในสิ่งนี้เรามาตินเซปินีบาร์เอที่จะเป็นสิ่งนี้ได้ลีลาสิ่งนี้มาป่าวเวนสุนีบุทำมันพิโคอปาร์เช่นอคุสับปีโรอเมริกันในงานสัญญาดินหลอดบุกุตินเซปีจมาร์เอเมริกันปีหลังสุมาอเมริกันในทางวิญญาณดูสอรีดินซาเซียจะไม่เข้าชูกิบยาวสมุมา สอรีกองสาวนี่ก็ป่าวเป็นประเทศมุมชีบุลูกใครมาเนี่ยสุริจังโกตำรวจทรัมป์เนี่ยในงานยี่วันจีไมค์ปอมปิโอรู้กับพี่ว่าเมสเตอร์คาชูกิฮันลุงเอ็นนับปากาตุรกีในงานอิสตันบูมิโอสอรีกองสาวอยู่ในวันยาบีพี่สองตัวเนี่ยประเทศลูกเป็นเลนยินตาสว่าเชนเนี่ยเดี๋ยวนี้เตช่าสว่าเสียสีไปบุวันจีปอมปิโอกับตุรกีดาวน์ชีดูรีโกไต่ตัวนี่ว่า
แต่เชนเน่มาเวลูกคุยลูกชายดูเนี่ยอเมริกันลดออกมาตรีการ์ดเกลือสอรีอาริบยาในงานเย่ป่าวเป็นประเทศมุกอตีบิวในเย่สอรีโกเย่อยู่ไต่ตัวนี้จาระวะฟิวเอเดรนดาวเซนดิเซน่าเดรนไปปูทาราโกท็อกินโซวิงอาพิโอพิอาปีบามีก้ามาวิเชนสอรีเดรนดาวเซียจะมาคาชูกิจะส่งเกลือพิจิเน่ประเทศลูกซูซานมีเนียในมุกด้วยตำราทรัมก์งานในงานยี่วันจีไมค์ปอมปิโอโกสอรีอาริบยาในตุรกีในงานอูดีเดรนประเทศมาเซลูเขวาเร็ม
สวัสดีท่านสื่อเสียงเจ้าส่งตัวไปตู้ที่เกลือตักขังเงียร์ละส่วนยิ่งประตูไม่เปิดอะไรสุรากูกบ้าจะว่าลงอ่ะที่ชิบูรู้อะไรลูอเมริกันดูตำรามายเป็นสกาเลยมันนี่ก็เองานี่ก็พิจารณาไปเลยอันนี้ว่าสบายที่สุดอ่ะแต่ส่งช่วงอะไรส่วนน้องวันนี้จะเอาไปแต่ส่งช่วงอะไรไปลูกจะพามุมยมโซ่พี่ติงช่วงช้ามาบ้างแต่หาลูกเล่าสวัสดีทุกพอพิจารณาคุณกูแต่ใครไล่ด่าเลยพี่บ้าเลยที่ตัวพี่ยาว
จนเราต้องสู้ต่อมาบ้างมิสเตอร์คาชูกิฮะเอาดูว่าล่ะในยังไงก็อิสตันบูมิโอมาชีเร่สอรีกองเสวินโจยงเนี่ยวิ่งเอาเข็มบีเปลี่ยนทัวร์ลาลามาดูยาบ้างตู้เปียกสงนันเนี่ยประเดี๋ยวอาจารย์พี่อาจารย์จะส่งดีอามาตีจ้าไปเมลูตู้กูตัดดีกูข้านาโก้ดซาจีพี่เอาลูกพี่ไล่เด็กสุดเอ็ดรีนุยจ้าเนี่ยอะไรเจ้าอเมริกันลดออกมาดูยาจ้ามาเจน่าตันวีทัวร์ปอนีมาเร่ดิโมแครตเทนลดออกมาคริสมาฟิการ์
สหรัฐอเมริกามาเมื่อได้ในทางกุญชีดูเดียวกูสหรัฐกันอีกเรื่องตัวเอกของเสวินยงเนี่ยกูมีอาการเรื่องตับพิเคราะห์ไม่เนาะอเมริกันเนี่ยสหรัฐจะซีเอ็นในงานนี้สิบวันสั้นๆมือเดียวเปลี่ยนเรื่องต้องได้ผู้ชิงจันทร์นี่ว่า
Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာတဝန်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုတာဝန်ခံမှုဖော်ထုတ်ရေးဥပဒေအရဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပါတီကြီးညက်စလုံးရဲ့ထက်လွတ်တော်အမတ်22ယောက်ကနေတမရအင်ဂျူရောကိုစပေးပို့ခဲ့ပါတယ်ဒီဥပဒေဟာရုရှားအစိုးရရာရှိကြီးတွေအခွန်တင်းဆောင်မှုကိုသတင်းပေးပို့ခဲ့လို့မော်စကိုမှာအချင်းကြာနေတဲ့ရုရှားရှင်နေဆာဂေးမက်ဂနစ်စကီကိုဂုဏ်ပြုပြထမ်းနေတာဖြစ်ပါတယ်။လူ့အခွင့်အရေးလှုပ်ရှားသူဘီလ်ဘရော်ဒါကတော့ရုရှားအစိုးရရာရှိကြီးတွေလက်ဆောင်မှုကိုဖော်ထုတ်ဖို့ရှင်နေဆာဂေးမက်ဂနစ်စကီကိုသူငှားရမ်းခဲ့တာဖြစ်ပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ပြစ်မှုမျိုးတွေအတွက်ရှင်နေမက်ဂနစ်စကီကိုဂုဏ်ပြုပြီးဒီဥပဒေကို2012ခုနှစ်မှာအတည်ပြုပြထမ်းခဲ့တာလို့ဘီလ်ဘရော်ဒါကပြောပါတယ်
။ The basic rules of the Magnitsky Act
ဒီမက်ဂနစ်စကီဥပဒေရဲ့အခြေခံမူကတော့နှင်းပန်းနှိပ်စက်မှုတရားမဲ့တပ်ဖြတ်မှုနဲ့တခြားလူ့အခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူတွေကိုပိတ်ဆို့မှုတွေနဲ့ရေးယူဖို့ဖြစ်ပါတယ်။အထူးသဖြင့်အုပ်ချုပ်သူတွေကိုဝေဖန်သူတွေ၊သတင်းတောက်တွေနဲ့မှန်တရားကိုဖော်ထုတ်သူတွေပေါ်ကျူးလွန်တဲ့အမှုတွေအတွက်ပါ။အခုဖြစ်ရက်ကဒီလိုအခြေအနေမျိုးနဲ့တိုက်ဆိုင်နေတယ်လို့ပြောရမှာပါ
။လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းတာဝန်ခံမှုရှိဖို့တောင်းဆိုနေကြပါတယ်။ဆော်ဒီအင်ရှိမင်းသားမိုဟာမက်ဘင်ဆာလမန်လက်ထက်ဆော်ဒီအစိုးရကနေလွန်ခဲ့တဲ့လတွေအတွင်းထူးခြားတဲ့စိတ်ပြေစရာကောင်းတဲ့လုပ်ရက်တွေကိုမကြာခဏဆိုသလိုကျူးလွန်နေတာတွေ့ရတယ်လို့လူ့အခွင့်အရေးလှုပ်ရှားသူဘော့ဘာရှင်စကီကပြောပါတယ
် Everything from detaining the prime minister
လမ်းလုံးကြီးချုပ်ကိုဖမ်းဆီးထိန်းသိမ်းတာကအစအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကိုဖမ်းဆီးတာဆော်ဒီပြည်မိသားစုဝင်တချို့ကိုအကျဉ်းချတာတွေဆိုသူတို့တာဝန်ခံရမှာပါ
တခြားနိုင်ငံကောင်းဆောင်တွေကလည်းမစ္စတာကာရှိုဂီပြောက်ဆုံးမှုနဲ့ပတ်သက်လို့အမေရိကန်ရဲ့ဥဆောင်မှုကိုစောင့်ကြည့်နေကြတယ်လို့လည်းသူကဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့မစ္စတာကာရှိုဂီဟာအမေရိကန်ပြည်အောင်စုဗဂျီးနီးယားပြည်နယ်မှာအခြေချနေထိုင်သူတူဖြစ်လို့ပါပဲလို့မစ္စတာဘာရှင်စကီကပြောပါတယ်
။ထောက်ခင်စိုးဝင်းပြောပြခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။အမေရိကန်ခြေဆိုင်စော်ရီသတင်းတော်ပြောဆိုမှုအတွက်တစ်ကမ္ဘာလုံးသိအောင်စနေနေ့ကစုံစမ်းဖော်ထုတ်မဲ့ကြောင်းစော်ရီကောင်းဆောင်တွေကိုအာမကန်ပြောကြားထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာဒီနေ့မှာတော့တူဂီသမရရီချစ်တရဲ့ R1 အပါဝင်တူဂီစုအစည်းအဝေးရှိနေတဲ့တွေ့ဆုံပါတယ်တူဂီသမရနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ရတဲ့ပတ်သက်လို့ဝန်ကြီးပွန်ပီဟကတူဂီနိုင်ငံကပြန်လည်မထွက်ခွာခင်လူစုရှင်ကြားပြောဆိုတာမရှိပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့သတင်းစာဆရာဂျမဲကာရှော့ဂီပြောဆိုမှုအတွက်အမေရိကန်ကစိုးရိမ်ကြောင်းပြောဆိုသွားခဲ့တယ်လို့တူဂီနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေမှာအကူအညီပေးလို့တဲ့အမေရိကန်ရဲ့ဆန္ဒကိုထပ်လောင်းပြောဆိုခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခရီးမြတ်ဒေသကအသွေးဝမ်းကြောင်းပညာရှင်ကောလိပ်ကျောင်းမှာပောက်ကွဲမှုဖြစ်ပေါ်ရာကလူ73ဦးထပ်မံနဲ့သေဆုံးပြီး50လောက်ဒဏ်ရာရတဲ့ကြောင်းရုရှားစုရတောင်းရှိသူတွေကပြောဆိုလိုက်ပါတယ်ပောက်ကွဲမှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်နေတယ်လို့လည်းတန်တရားရှိနေကြတာပါပောက်ကွဲသူဟာကျောင်းသား2ဦးဖြစ်ပြီးသူကိုယ်သူအဆုံးစီရင်သွားတယ်လို့လည်းခရီးမြတ်ဒေသကြီးကဲကိုကူကပ်ပြီးသတင်းတွေကဖော်ပြနေပါတယ်မြန်မာစစ်တပ်ကပြည်ထောင်စုနဲ့စစ်စင်ရေးမှာရိုဟင်ဂျာတွေပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေဆူဆူဝါချိုးဖောက်ခဲ့တဲ့အကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီမှအမေရိကန်၊ဗြိတိန်၊ပြင်သစ်၊ Ivory Coast, Kuwait, Netherlands, Peru, Poland နဲ့ Sweden 9နိုင်ငံတို့ကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကဒီလနောက်ပိုင်းမှာတင်ပြဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်ကြပါ။တောင်းဆိုချက်အပေါ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးအောင်သူစွန်းကကန့်ကွက်စာပေးပို့ထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လိုက်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio စီစဉ်ပြီးပြီးချင်း Asia 77 Julu ကဓာတ်ထုတ်လွှင့်ပေးနေတဲ့VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများဖြစ်စင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.